Welcome to the Voice of America in Burmese.
Mingla ata da jan acha ni nyane ke ma thora shin ni tani ta pyo shwin amo pan pi ja ba ye la kya. VOA American tan ye 2015 khu ni April 15 ye dugu la sou 12 ye ni bodu ni nyane kin season ni ko myama san do jin nyane 6 nai kwe ya ni 9 nai thi American bi rong su Washington DC myo do a ni line no meter 1925 ro a ni dai yai thau lwin ni ba bi. Jano nyan win aw ma di kini nyane kin season ni ko ta win yu tin sat ma ba kya.
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အချမ်းဖက်ဝါရကိုအစိုးရကူရင်အားပေးနေတဲ့တိုင်းပြည်စင်းကနေကျူးဘားနိုင်ငံကိုပယ်ဖျက်ပေးဖို့အမေရိကန်သမ္မတဥဘာမားရဲ့ဆုံးဖြတ်ချက်ကိုကျူးဘားနိုင်ငံကကြိုဆိုလိုက်ပါတယ်တိဘက်ဒေသမှာကိုယ်ပိုင်အုပ်ချုပ်ခွင့်ပုံမရရှိရေးဆွေးနွေးစရာအကြောင်းမရှိဘူးလို့တရုတ်နိုင်ငံကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာနေမြုပ်သွားတဲ့ရုရှားငါးဖန်သင်္ဘောမှာတည်ဆုံသွားရတဲ့မြန်မာသင်္ဘောသားအလောင်း16လောင်းကိုရုရှားနိုင်ငံကနေဒီကနေ့ပြန်ပို့လိုက်ပါပြီ
လက်ကရောက်လာရင်လည်းဒီလိုလိုလေးနည်းနည်းလေးတွေကလည်းတမ်းပြီးပြောလို့လည်းမရအခုလည်းဘော်ဒီတွေကိုတန်ကုန်ဆေးဝင်းကြီးဆောင်းမွေဆေးဝင်းကြီးတို့ကိုပို့ရမယ်သူကနေပြီးတော့
ပင်လယ်ကူးသင်္ဘောသားအလို့သမားများအဖွဲ့ချုပ်ကဦးမြတ်ကျော်ဝင်းပြောသွားတာပါဒီအကြောင်းနဲ့အတူ UWSA 1နေမြန်မာကျင်းပမဲ့တိုင်းသားညီလာခံအခြေအနေတကြံပွဲတော်နဲ့ပတ်သက်တဲ့ထူးခြားအကြောင်းအရာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပါမယ်ခင်ဗျာ
ကျပ်ဖက်ဝါရကိုအစိုးရကုလိုင်ကအားပေးနေတဲ့တိုင်းပြည်ဖြစ်သတ်မှတ်ခံထားရတဲ့ကျူးဘားနိုင်ငံကိုစီးငါနေပယ်ဖျက်ပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ဆုံးဖြတ်ချက်ကိုကျူးဘားနိုင်ငံကကျေဆွေလိုက်ပါတယ်။စာကလေးကထည့်သွင်းမထားသင့်တဲ့စီးငါတွေကနေပယ်ဖျက်ဖို့သမ္မတအိုဘားမားရဲ့မျှတရတဲ့ဆုံးဖြတ်ချက်ကိုကျေဆွေတဲ့အကြောင်းအမေရိကန်ဆိုင်ရာကျူးဘားထိပ်တန်းသတ္တမန်ဟိုစဝီနာဗီဒေါကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့သုံးသပ်ချက်အရလွန်ခဲ့တဲ့6လအတွင်းနိုင်ငံတကာအကြမ်းဖက်မှုတွေမှာကျူးဘားနိုင်ငံကအားပေးရမျိုးမရှိတာကိုတွေးခဲ့ရတယ်လို့နောက်မှလည်းအားပေးရတယ်လို့မှမဟုတ်ဘူးလို့ကျူးဘားဆွေရကအာမခံခဲ့ပြီးတဲ့နောက်သမ္မတဥပမာကဆုံးဖြတ်ချက်နဲ့ပတ်သက်လို့မနေ့ကပဲလွှတ်တော်ကိုအကြောင်းကြားခဲ့တာဖြစ်ပါတယ်သမ္မတရဲ့ဆုံးဖြတ်ချက်ကတော့45ရက်အတွင်းထက်နဲ့အောက်လွှတ်တော်2ရက်ပေါင်းဆုံးဖြတ်ချက်ရမှာပါလွှတ်တော်ကလက်မခံဘူးဆိုရင်လည်းသမ္မတကတော့ဗီတိုအာဏာသုံးပယ်ချဖို့ကတရားတော်ရှိနေပါတယ်ကိုလံဘီယာနိုင်ငံကဖတ်တဘုံတွေစပိန်နိုင်ငံက ETA လို့ခေါ်တဲ့ Basque လက်နက်ကိုင်တွေလို့လော်ဝဲရင်းတဘုံတွေကိုကွန်မြူနီကူဘာနိုင်ငံကအားပေးခဲ့တဲ့အတွက်1982ခုနှစ်ကစလို့အကြမ်းဖက်မှုကိုအားပေးတဲ့အစိုးရအဖြစ်အမေရိကန်ကစီရင်သွင်းခဲ့တာပါဒါပေမဲ့အခုချိန်မှာတော့ဖတ်တဘုံတွေနဲ့ကိုလံဘီယာဆွေးရတို့ကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကူဘာနိုင်ငံကကမကထလုပ်ပေးနေတယ်လို့စပိန်နိုင်ငံက ETA အဖွဲ့နဲ့လည်းခက်တန်းနဲ့ဆက်ဆံခဲ့တာဖြစ်ပါတယ်
အီရန်နဲ့နောက်ဆုံးအဆင့်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီကနေ့ပြောဆိုလိုက်ပါတယ်။အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုလွှတ်တော်ကနေပြန်လည်သုံးသပ်ဖို့ရှိတဲ့အဆိုပြုထားတဲ့ဥပဒေမူကြမ်းကိုသမ္မတအိုဘားမားကလက်မှတ်ရေးထိုးမယ်လို့ဂရိပြုပြောကြားပြီးတဲ့နောက်မှာမစ္စတာကယ်ရီကအခုလိုပြောဆိုလိုက်တာပါ။ဒီလအစောပိုင်းကသဘောတူညီချက်အခြေခံမူပေါင်းတွေကိုချမှတ်ခဲ့တဲ့အီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်တဲ့ညှိနှိုင်းမှုတွေလုပ်ဖို့နိုင်ငံ9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေဂျာမနီနိုင်ငံမှာပြုလုပ်မဲ့အစည်းအဝေးမတိုင်ခင်မှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အီရန်သဘောတူညီချက်နဲ့ပတ်သက်ပြီးသမ္မတကသဘောတူညီချက်ရအောင်ဆေးစပ်ညှိနှိုင်းနိုင်မယ်လို့ယုံကြည်တယ်လို့ဒီသဘောတူညီချက်ကနေကမ္ဘာကြီးကိုပုံမလုံခြုံမှုရှိအောင်ဆောင်ရွက်နိုင်နိုင်မယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ပြန်လည်သုံးသပ်ဖို့အတွက်ရက်ပေါင်း30ပေးရမယ်အပြင်အီရန်နိုင်ငံသူကတိအတိုင်းနျူကလ িয়ার လှုပ်ဆောင်မှုတွေရပ်ထားမထားရက်ပေါင်း60တိုင်းမှာသမ္မတကစစ်ဆေးအတည်ပြုပေးမယ်လို့နိုင်ငံရေးပါတီကြီးနှစ်ကအပေးအယူတွေလုပ်ခဲ့ပြီးတဲ့နောက်မှာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကမနေ့ကအတည်ပြုပေးလိုက်တာဖြစ်ပါတယ်။တကယ်လို့ချိုးဖောက်မှုတစုံတရာပေါ်လာရင်ချက်ချင်းပိတ်ဆို့အရေးယူမှုတွေပြန်လုပ်ဖို့လည်းသဘောတူခဲ့တာပါ။ဒီဆုံးဖြတ်ချက်မူကြမ်းဟာအခုအထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကအတည်ပြုပေးဖို့အတွက်ဆက်လက်လှုပ်ဆောင်လာမှာဖြစ်ပါတယ်
။ယူရနိုင်ငံအမ်ဘာပြည်နယ်ရဲ့မြို့တော်ပြင်ပကနယ်မြေတွေကိုအဲ့ဒီသူကြရီကဒီကနေ့ထပ်မံတင်ပြလိုက်တဲ့အကြောင်းဒေသခံတွေနဲ့အစိုးရတောင်းရှိသူတွေကပြောပါရယ် Remedy မြို့ရဲ့အရှိတ်ဘက်မိုင်းနှင်းငယ်အကွာမှာရှိတဲ့ Albuquerque အရက်ကိုဒီကနေ့အယုံတက်ချီမှာစစ်သွေးကြွတွေစီးနင်းတက်ခိုက်တင်ပြခဲ့ကြတာပါ ඊ ရောဝန်ကြီးချုပ် Hera El Abadi ကတော့မကြသေးရင်ကထိခရစ်ကိုစစ်သွေးကြွတွေလက်ကနေပြန်လည်တင်ပြနိုင်ခဲ့ပြီးတဲ့နောက် Amber ပြည်နယ်ကိုထိချုပ်နိုင်မှုဆက်လက်ကြိုးပမ်းမယ်အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါရယ် အဲစစ်သွေးကြွတွေခြေမုံးရေးမှာအမေရိကန်ရဲ့အကူအညီရနိုင်မှုအတွက်လည်းအီရတ်ဝန်ကြီးချုပ်ဟာမနေ့တုန်းကပဲအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဝါရှင်တန်မှာတွေ့ဆုံခဲ့တာပါ။သမ္မတဥဘားမားကတော့လူသားချင်းစာနာမှုအကူအညီဖြင့်အီရတ်နိုင်ငံကိုဒေါ်လာ250သန်းပေးဖို့ကတိပြုခဲ့ပေမဲ့စီးရေးအကူအညီအစ်တွေပေးရရေးတစုံတရာပြောဆိုတာမျိုးမရှိခဲ့ပါဘူး။စစ်သွေးကြွတွေနဲ့ရင်ဆိုင်နေရတဲ့အီရတ်တပ်ဖွဲ့တွေကတော့တတလုံးအမေရိကန်ကဦးဆောင်ပြီးလေကြောင်းထုတ်စစ်တွေနဲ့အကူအညီနေတာပါ။ပြီးခဲ့တဲ့နှစ်ဇွန်လကလေးကအီရတ်နိုင်ငံတဝန်းအဲစစ်သွေးကြွတွေတင်ပိုက်ထားတဲ့နေမျိုးရဲ့လေးပုံတပုံကိုတော့အီရတ်တပ်ဖွဲ့တွေပြန်လည်တင်ပိုက်နိုင်ခဲ့ပြီဖြစ်တယ်လို့လည်းသမ္မတဥဘာမာကပြောဆိုခဲ့ပါတယ်။ဒီချိန်မှာပဲအီရတ်နိုင်ငံကရစရီလူမျိုးလူနည်းစုတွေပေါ်အဲစစ်သွေးကြွတွေကအာရမပြုချင်တာလို့လိမ်ပိုင်းဆိုင်ရာအရာစနစ်တကျအကြမ်းဖက်မှုတွေကျူးလွန်နေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ရဲ့အစီရင်ခံစာအစ်ကဖော်ပြလိုက်ပါတယ်။အီရတ်နိုင်ငံနေရာတော်တော်များများအဲစစ်သွေးကြွတွေစီးနင်းတက်ခတ်ခဲ့တဲ့လွန်ခဲ့တဲ့ဆယ်လအတွင်းကျူးလွန်ခဲ့တယ်လို့ဆိုရဲစစ်ရာဇဝမှုတွေနဲ့ပတ်သက်လို့အသေးစိတ်ဖော်ပြထားတဲ့အစီရင်ခံစာဒီကနေ့ထုတ်ပြန်ရမှာပြောဆိုလိုက်တာပ
ါ American ရဲ့ Away Train Drone ရင်နဲ့တိုက်ခတ်မှုကြောင့်ထိတ်တန့်ဘာသာရေးခေါင်းဆောင် Abraham L. Rubaish တိတ်ဆုံးခဲ့ရတယ်လို့ Yemen Al Qaeda အဖွဲ့အစည်းကမနေ့ကအကြေညာလိုက်ပါတယ်သူဟာ Saudi နိုင်ငံသားဖြစ်ပြီး2006ခုနှစ် Cuba က American ရဲ့ Guantanamo Bay အချင်းတောင်ကနေပြန်လွတ်လာခဲ့ပြီးတဲ့နောက်မှာ Yemen နိုင်ငံက Al Qaeda အဖွဲ့ကိုဝင်ရောက်လာခဲ့တာဖြစ်ပါတယ်သူဟာဒီ Al Qaeda အဖွဲ့အစည်းရဲ့ဘာသာရေးနဲ့တွေးခေါ်ဆိုင်ရာအဓိကအကြံပေးချက်ဖြစ်မယ်လို့ယုံကြည်ရပြီးသူ့ရဲ့ပုံနှိပ်ထုတ်ဝေထားတဲ့ပြောဆိုချက်တွေရေးသားချက်တွေဟာထင်ရှားလာပါတယ်သူတက်ဒေါ်လာ5သန်းစုငွေထုတ်ထားတယ်လို့သူတေဆုံးကြောင်းအမေရိကန်အရာရှိတွေဘက်ကလူသိရှင်ကြားအတိမပြုပေးသေးပါဘူး။တစ်ချိန်တည်းမှာပဲရေမန်နိုင်ငံကရှီးယားသဘုံတွေအတွက်လက်နက်ရောင်းဝယ်တင်သွင်းခွင့်ပိတ်ပင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကအတိပြုပေးလိုက်တယ်လို့ဆန္ဒမျိုးတော်နဲ့သူတို့တင်ပြထားတဲ့တခြားနယ်မြေတွေကလည်းပြန်ပြီးဖယ်ရှားပေးဖို့တောင်းဆိုလိုက်ပါတယ်။ဂျော်ဒန်နဲ့အာရဗ်ပင်လယ်ကွေ့နိုင်ငံတွေရေးဆွဲတင်သွင်းခဲ့တဲ့အဆုတ်ပြုချက်မူကြမ်းကိုလုံခြုံရေးကောင်စီကထောက်ခံသူ14မဲကန့်ကွက်မဲမရှိပဲမနေ့ကအတိပြုပေးခဲ့တာဖြစ်ပါတယ်။ဒီမဲခွဲဆုံးဖြတ်မှုမှာဂျာနေလို့သူကရုရှားပါ
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တိဘက်ဒေသမှာကိုပိုင်အုပ်ချုပ်ခွင့်ပုံမူရရှိရေးဆွေးနွေးစရာအကြောင်းမရှိဘူးလို့တရုတ်နိုင်ငံကပြောဆိုလိုက်တာကြောင့်တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမားနဲ့တရုတ်ဆွေးနွေးတို့ကြားဆွေးနွေးပွဲတွေပြန်ဆက်နိုင်ရေးပေါ်တာဝန်ရတွေလည်းထွက်ပေါ်လာပါတယ်။ကျန်းမာမှုတွေဖြစ်ပေါ်အောင်လှုံ့ဆော်တာတွေနဲ့တိဘက်လွတ်လပ်ရေးအတွက်ကြိုးပမ်းမှုတွေကိုပုံတော်ကြီးဒလိုင်းလာမားအနေနဲ့အရင်ဆုံးဆွံ့လွှတ်ရလိမ့်မယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့တရုတ်ဆွေးနွေးရဲ့မူဝါဒရေးရာစာရမ်းမှာစကားလုံးခက်ချင်းချင်းသုံးပြီးဖော်ပြခဲ့တာပါ။တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမားကတော့တရုတ်ဆွေးနွေးကဆွဆွထားလို့လောရမျိုးတွေကျွလွန်တာမရှိတဲ့အကြောင်းတခြားလုံးလုံးလုံးငင်းဆန်ထားတာဖြစ်ပါတယ်။တရုတ်ဆွေးနွေးရဲ့ထုတ်ပြန်ချက်မှာတော့ပုံတော်ကြီးဒလိုင်းလာမားအနေနဲ့ခွတ်တော်ရေးတောင်းဆိုလှုံ့ဆော်မှုတွေကိုဆွံ့လွှတ်ပြီးတရုတ်ဆွေးနွေးနဲ့လူလူရဲ့ကွလမှုကိုရယူဖို့တိုက်တွန်းထားတာပါ။တိဘက်ဒေသရဲ့နိုင်ငံရေးအခြေအနေနဲ့စနစ်ကိုတရုတ်နိုင်ငံရဲ့ဥပဒေတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပြဋ္ဌာန်းထားပြီးသားဖြစ်တဲ့အတွက်တိဘက်ရေးနဲ့ပုံမှန်လွတ်လပ်တဲ့ကိုယ်ပိုင်အုပ်ချုပ်권ရယူကိစ္စတွေဟာဆွေးနွေးစရာမလိုဘူးလို့လည်းဖော်ပြထားပါတယ်။
ဒီကနေ့ထုတ်ပြန်လိုက်တဲ့အချက်လက်တွေကကမ္ဘာမှာဒုတိယစီးပွားရေးအကြီးထွားဆုံးဖြစ်တဲ့တရုတ်နိုင်ငံမှာစီးပွားရေးကြီးထွားမှုနှုန်းဟာနောက်ဆုံး၄လပတ်မှာနှေးကွေးနေတဲ့အတွက်စိုးရိမ်မှုတွေရှိနေကြပါတယ်။2015ခုနှစ်ပထမ၄လပတ်အတွင်းမှာအရင်က 9.38% ကနေ 9% ထိကျဆင်းသွားတာဖြစ်ပါတယ်။2009ခုနှစ်ကမ္ဘာစီးပွားရေးကတ်ချိန်ကစပြီးချင်းရင်ဒီကာလဟာအတိုးတက်မှုအနည်းဆုံးဖြစ်နေတာပါ။တရုတ်ကွန်မြူနစ်ပါတီကဒီနှစ်ထဲစီးပွားရေးကြီးထွားမှုနှုန်းကို9%တိုးမြှင့်မှုအတွက်စီမံကိန်းချသတ်မှတ်ထားတာဖြစ်ပါတယ်။တကယ်တော့တရုတ်နိုင်ငံရဲ့ပင်မစီးပွားရေးဟာနှစ်အစိတ်တွင်းမှာအနည်းဆုံးလည်းဖြစ်နေတာပါ။တရုတ်ဆိုအနေနဲ့အခုလိုစီးပွားရေးတိုးတက်မှုနှေးကွေးမယ်လို့ခန့်မှန်းထားကြောင်းဒီကနေ့ပဲတရုတ်အမျိုးသားစီးရင်ဌာနပြောခွင့်ရကပြောပါတယ်။အခုလိုဖြစ်ရတာဟာတရုတ်ဆိုအနေနဲ့ကမ္ဘာစီးပွားရေးပြန်လည်နလန်းထူလာနိုင်အောင်အကူအညီတွေပေးခဲ့ရတယ်လို့လက်ရှိနိုင်ငံတွင်းလှုံ့ဆော်နေတဲ့အခြေခံအဆောက်အုံပြုပြင်ပြောင်းလဲမှုတွေကြောင့်လို့လည်းပြောပါတယ
်။ကွာလွန်ပူးမြောက်ကိုရီးယားခေါင်းဆောင်ကင်အီဆွန်းရဲ့တရ3နှစ်ပြည့်မွေးနေ့ထိမ်းမက်ဖြစ်မြောက်ကိုရီးယားမှာကျင်းပနေကြမှာပဲမြေဖြစ်သူလက်ရှိခေါင်းဆောင်ကင်ဂျွန်ဟွန်းအနေနဲ့အခုလိုအခါသမယမှာဖိနှိပ်မှုတွေကိုအဆုံးသတ်ဖို့လဲလူခွင့်ရေးလှရှာမှုအဖွဲ့တွေကတိုက်တွန်းနေကြပါတယ်မြောက်ကိုရီးယားထူထောင်သူကင်မီဆွန်းရဲ့ရုပ်လောင်းရှိရာပြုံရွှမ်းမျိုးတော်ကဂူဝဲမန်ကိုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းအင်းနဲ့အတူစစ်ပတ်ဆိုင်ရာထိပ်တန်းခေါင်းဆောင်တွေမင်းညတကောင်ရဲ့အချိန်မှာတွားရောက်ကာလဝါပြုခဲ့တာပါကိုရီးယားဘုတ်တင်အေဂျင်စီ KCN ကတော့ကွလွန်ပူးခေါင်းဆောင်ဟောင်းကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းနဲ့ဧည့်သည်တော်တွေတွားရောက်အယူသွေးပေးခဲ့တဲ့အကြောင်းဖော်ပြခဲ့ပါတယ်ဖခင်ဖြစ်သူမြောက်ကိုရီးယားခေါင်းဆောင်ဟောင်း ကင်ချုံအေးရဲ့ရုပ်လောင်းကိုလည်းတစ်ဆက်တည်းတွားရောက်ကာရကပြူတယ်လို့သတင်းကဖော်ပြခဲ့တာပါနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကတော့ကင်ဆွန်းဖန်တီးခဲ့တဲ့အာနာရှင်ဆူရရဲ့စိုးဝါးလာတဲ့လူ့ခွင့်ရေးချိုးဖောက်မှုအမွေဆိုးကြီးကိုအမတ်ရတဲ့နေ့တစ်နေ့ဖြစ်နေပြောဆိုလိုက်ပါတယ်
SpaceX company ရဲ့မောင်းသူမပါတဲ့ Waiting Dragon Counting အာကာသယာဉ်ကိုမနေ့ကနိုင်ငံတကာအာကာသစခန်းကိုလွှတ်တင်လိုက်ပါပြီ။သိပ္ပံစမ်းသပ်မှုတွေစက်ပစ္စည်းတွေနဲ့အစားအသောက်တွေပါတဲ့အလေးချိန်ပေါင်း 4,400 ကျော်ပစ္စည်းတွေထဲမှာပထမဆုံး Espresso Coffee ဖြောစက်တစ်ခုလဲကမ္ဘာပတ်လမ်းလဲရောက်သွားပြီဖြစ်ပါတယ်။ဒီဒါပေမဲ့ SpaceX company ကတတိယအကြိမ်လွှတ်တင်ရမှာပထမအဆင့်ဖြစ်တဲ့ Rocket အာကာသယာဉ်နဲ့ရင်ကိုတွန်းပို့ပေးတဲ့အပိုင်းကိုသမုတ်တရားချမ်းမြေမှာကြက်အောင်ပြန်ပြီးလုံလံမှုစူးစမ်းမှုကတော့မအောင်မြင်ခဲ့ပါဘူး Direct from Washington The Voice
of America The VOA ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြခဲ့ကြတာပါ VOA ရအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တက်မှာပဲဓာတ်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်အရင်ဦးဆုံးရုရှားနိုင်ငံကပြန်ပို့မဲ့မြန်မာသင်္ဘောသားရေအလောင်းကိစ္စတင်ပြခြင်းပါတယ်ရုရှားနှင်းမြုပ်ငါးဖန်သင်္ဘောဒယ်နီဗော့စတော့ကတည်ဆုံမြန်မာသင်္ဘောသားအလောင်း16လောင်းကိုရုရှားနိုင်ငံကနေမြန်မာနိုင်ငံစီပြန်လည်တည်ဆောင်လာနေပြီဖြစ်ပါတယ်ရုရှားအစိုးရရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံတို့ရဲ့စီစဉ်မှုတွေနဲ့ရုပ်အလောင်းတွေကိုစင်းလုံးကားလေရင်နဲ့တည်ဆောင်လာမှာဖြစ်ပြီးရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကိုဧပြီလ16ရက်နေ့တကြံအတက်နေ့မနက်9နာရီခွဲလောက်မှာဆက်ရောက်မှာဖြစ်ပါတယ်။ကြံရည်သူမိသားစုတွေအတွက်မြန်မာနိုင်ငံကပင်လယ်ကူးသင်္ဘောသားအလုပ်သမားများအဖွဲ့ချုပ်ကဦးဆောင်ပြီးတက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ကူညီဆောင်ရွက်ပေးနေပါတယ်။မတ်စုမွန်ကအကြောင်းစုံကိုဆက်သွယ်မေးမြန်းထားတာပါ။
ဟုတ်ကဲ့ပါရှင်ရုရှားဆိုရရုရှားနိုင်ငံပို့ဆောင်ရေးဝန်ကြီးဌာနရဲ့စီစဉ်ဆောင်ရွက်ပေးမှုနဲ့နင်းမြုပ်ရုရှားငါးဖန်သင်္ဘောဒန်နီယယ်ဘော့စတော့ကနေတည်ဆုံခဲ့ရသူမြန်မာသင်္ဘောသား16ယောက်ရဲ့ကျွန်းကျန်တဲ့ရုပ်အလောင်း16လောင်းကိုစင်းလုံးကားလေရင်ခီးစဉ်နဲ့မနက်ဖြန်ဧပြီလ16ရက်နေ့တကြံအတက်နေ့ကြာသာပတေးနေ့မနက်9နာရီခွဲအချိန်မှာရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကိုတည်ဆောင်လာတော့မှာဖြစ်ပါတယ်တည်ဆုံသူတွေရဲ့ရုပ်အလောင်းတွေကိုတည်ဆောင်လာတဲ့စင်းလုံးကားလေရင်ရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာစင်းတနာရီရုရှားအစိုးရရုရှားနိုင်ငံဆိုင်ရာမော်စကိုမြန်မာတန်ယုံစီစဉ်မှုနဲ့မြန်မာလေကြောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနနောက်ဆက်သွယ်ရေးနဲ့သတင်းချက်လက်ဤပညာဝန်ကြီးဌာနတို့ကပူးပေါင်းကူညီဆောင်ရွက်ပေးကြတာဖြစ်ပါတယ်မြန်မာသင်္ဘောသားရုပ်အလောင်း16လောင်းမြန်မာနိုင်ငံကိုဆက်ရောက်လာတဲ့အခါမှာစီစဉ်ဆောင်ရွက်ထားပေးမှုတွေနဲ့ပတ်သက်လို့ဥဆောင်ကူညီဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအလုပ်သမားများအဖွဲ့ချုပ်ဗဟိုအလုပ်မှုဆောင်ဦးမြတ်ကျော်ဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
ရုရှားမှာရှိတယ်မြန်မာကံယုံနဲ့ရုရှားဆိုတာအကြောင်းကြတယ်16လောင်းတရားတော့အယောက်20ပဲဒီလောင်းကတော့သူမရသေးဘူးပေါ့ရှားတော့မယ်16လောင်းကိုတော့သူရရှိပြီးတော့ပထမဒီနေ့ပုံမဲ့ဆိုတော့မှလက်ပြမနဲ့ခုနနိုင်ဆိုချာချာဖက်နေရောက်မယ်လို့အကြောင်းကြတာလေ။ဟောမြေသားစုဝင်ကတော့တက်ဆိုင်ရာရေကြောင်းဥတီဌာနကနေပြီးတော့သူတို့လိုက်ခဲ့တဲ့ရန်ကုန်ကုမ္ပဏီကိုအကြောင်းကြားထားတယ်နော်သူတို့ကုမ္ပဏီအကြောင်းကြားပြီးတော့သူတို့ကုမ္ပဏီကနေပြီးတော့မှအဲ့ကလေးဒီပါလေအဲ့ဒီရှင်မျိုးတွေကိုသူတို့အဆင့်ကြောင်းပြားပေးထားတယ်။ဆက်ပြန်ကြောက်သူတို့လည်းဆင်းမှာပေါ့နော်
။တကြံအတက်နေ့မှာဆက်ရောက်လာကြမယ်။တည်ဆုံသူတွေရဲ့ရုပ်အလောင်းတွေကိုကြံရည်သူမိသားစုတွေအနေနဲ့တင်ကြောနိုင်ရေးမြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအလုပ်သမားများအဖွဲ့ချုပ်ဘက်ကစီစဉ်ဆောင်ရွက်ပေးထားတာနဲ့ပတ်သက်လို့လည်းအခုလိုပြောပါတယ်
။အဲ့ဒီကလည်းပတ်သက်ပြီးလို့ဆိုရင်တော့တို့ဗမာဗုဒ္ဓဘာသာကလေးလည်းပါတယ်။ကျုပ်အဲ့ဒီဆုံးတဲ့ဆက်မှာကျုပ်ဟိုပေါ့နော်ခေလူကလေးတွေမျိုးကြီးလည်းပါလာပါတယ်နော်သူကလည်းငဲတဲခြင်းနဲ့ဒါပေမဲ့တို့သုံးစားတော့မဆိုင်နေနေမကြော်ဘူးသူမကြော်ဘူးဆိုလက်ကရောက်လာရင်လည်းဒီလိုလိုလေးနကူနဲ့လေးစိတ်ကလေးတမ်းပြီးပွားလို့လည်းမင်းရဘော်ဒီယူပဲဆိုရင်ဒီလိုပဲပို့တော့လေပို့လို့ရှိရင်တို့ကဘယ်လိုပို့ရလဲဆိုရန်ကုန်ဆေးရုံကြီးပေါ့နော်အဲ့ဒီကိုပို့ပေးရတယ်အဲရန်ကုန်ဆေးရုံကမှပုလစ်စာကြီးကနေပြီးတော့ death certificate ထုတ်ပေးမှပြေပြေရပါအခုလည်းဒီလိုပဲဖြစ်ပါလိမ့်မယ်ဘော်ဒီတွေကိုရန်ကုန်ဆေးရုံကြီးသောင်းမွေဆေးရုံကြီးတစ်ခုကိုပို့ရမယ်သူကနေပြီးတော့ death certificate ထုတ်ပေးမယ်။အဲ့ death certificate ရတော့မှပဲအဲ့ဒီရေဝေးတို့ဆက်ဆံရဒီဒီရဲ့နေရာကိုပို့ပေးရမှာပေါ့နော်
။နင်းမြုပ်ရုရှားသင်္ဘောဘော်ကတည်ဆုံသွားတဲ့သူပျောက်ဆုံးနေစဲနဲ့အသက်ရှင်ကျန်ရစ်သူမြန်မာသင်္ဘောသားတွေရဲ့နင့်နာကြီးရော်ကြီးရရှိရေးနဲ့ပတ်သက်လို့သက်ဆိုင်ရာအလုပ်သမားအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအလုပ်သမားများအဖွဲ့ချုပ်ဘက်ကဧပြီလ22ရက်နေ့ကနေစလို့စုံစမ်းစစ်ဆေးဆောင်ရွက်ပေးမှာဖြစ်ပါတယ်။
မြန်မာနိုင်ငံပင်လယ်ကူးသင်္ဘောသားအဖွဲ့ချုပ်ကတော့သူတို့ရောက်ခင်ကတည်းကသူတို့မိဘတွေကလာပြီးတော့ကိုယ်ကြီးတောင်းလို့ကိုယ်ကြီးသားတွေကိုလှူထားပြီးပါပြီသူတို့ကလေးတွေရောက်တော့မှပဲ20နှစ်နေရုံးပြင်ရင်လ အချက်လက်တွေကိုမေးမယ်ရှင်းတဲ့ကလေးတွေကြတော့သူတို့လိုအပ်တာတွေကိုလုပ်ပေးမယ်သူတို့လာစားကြတာတွေသူတို့မရရှိခဲ့တာတွေရပိုင်ခွင့်တွေရဖို့တွေအကုန်လုံးခေါင်းဝဲပေးရမှာပေါ့။သုံးတဲ့ကလေးတွေကတော့ဒီသက်ဆိုင်ရာစာချုပ်ပါစီကံတိုင်းဟာဒီကောင်းဦးကြီးဌာနနဲ့ကုမ္ပဏီနဲ့ချုပ်တဲ့စာချုပ်ကုမ္ပဏီနဲ့သမောလာသုံးတဲ့ကလေးတွေနဲ့ချုပ်တဲ့စာချုပ်တွေရစာသင်ရတဲ့ကောင်ကိုအကုန်လုံးရအောင်လုပ်ပေးမယ်
။နင်းမြရရှာငါဖန်တင်မော Daniel Boss.com ကနေတည်ဆုံးခဲ့သူတွေအနက်မြန်မာတင်မောသားတွေကတော့16လောင်းကိုပဲဆယ်ယူရရှိခဲ့တာဖြစ်ပါတယ်။ကြံမြန်မာတင်မောသား4ဦးကတော့ပျောက်ဆုံးနေစေပါ။အသက်ဘေးကနေလွတ်မြောက်လာတဲ့အသက်ရှင်သူမြန်မာတင်မောသား22ဦးကတော့ပြီးခဲ့တဲ့ April 12ရက်နေ့ကမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာကြပြီဖြစ်ပါတယ်ရှင်။
မဆူမွန်ရဲ့တင်ပြချက်ပါခင်ဗျာအခုတခါတော့တိုင်းသားညီလာခံကိစ္စကြည့်ရအောင်ပါဝါဒီသပန်ဆန်းမြို့မှာကျင်းပမဲ့တိုင်းသားညီလာခံမှာဝါပြည်သွေးစည်းညီညွတ်ရေးပါတီ UDSP ကတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအကန့်အသတ်နဲ့ဖိတ်ကြားတာဟာတိုင်းသားစီလိုမှုကိုပြက်ပြားစေဖို့မဟုတ်ပဲညီညွတ်ရေးရစေဖို့တတတအားဆောင်ရွက်တာလို့မြင်ကြောင်းဝိုင်းရင်တိုင်းသားနိုင်ငံရေးခေါင်းဆောင်တူကသုံးသပ်ပါတယ်ဒီဆွေးနွေးပွဲဟာတနင်္ဂနွေအပြစ်ခတ်ရဲစေရေးစာချုပ်အတီးပြုတ်လက်မှတ်ရေးထိုးရေးကိုဆုံးဖြတ်မဲ့တိုင်းသားလက်နက်ကင်အဖွဲ့ကြီးရဲ့ထိပ်သီးညီလာခံအကျိုးဆွေးနွေးရဖြစ်နိုင်ကြောင်းပြောပါတယ် VOA သတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စိမ်းနဲ့တိုင်းသားအရေးကိစ္စတွေကိုအဓိကထားဆွေးနွေးမဲ့တိုင်းသားညီလာခံကိုဝက်ပြည်သွေးစည်းညီညွတ်ရေးပါတီ UDSP ဌာနချုပ်ရှိရာပန်ဆန်းမှာမေလ10ရက်နေ့ကနေ3ရက်နေ့အထိဆွေးနွေးဖို့ပြင်ဆင်နေတာဖြစ်ပါတယ်ဒီညီလာခံမှာကရင်မျိုးသားအစည်းအရုံး KNU ကချင်လွတ်လပ်ရေးအဖွဲ့ KIO ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA ရှမ်းပြည်တပ်မတော်မြောက်ပိုင်း SSPP SSA မွန်ပြည်သစ်ပါတီ NMSP ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရခိုင်တပ်မတော် AA ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ကိုယ်ကအဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA စတဲ့အဖွဲ့တွေကိုဖိတ်ကြားထားပြီးအင်ရှင်အဖြစ် UWSP နဲ့အဓိကပံ့ပိုးသူအဖြစ်မိုင်းလာအဖွဲ့ခေါ် NDAA တို့ကဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဖိတ်ကြားရမှာ UNFC ခေါ်ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီမှပါဝင်တဲ့အခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ဝါအမျိုးသားအဖွဲ့ချုပ် WNO လာဟူဒီမိုကရက်တစ်ယူနီယံ LDU ရခိုင်မျိုးသားကောင်စီ ANC ချင်းမျိုးသားတပ်ဦး CNF ဒီမိုကရေစီအကျိုးပြုကရင်တပ်ဖွဲ့ DKBA ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ALP နဲ့ကရင်ငြိမ်းချမ်းရေးကောင်စီ KPC တို့တော့ပါဝင်တာမရှိပါဘူးဒီလိုခွဲခြားဖိတ်ကြားတဲ့အတွက်တိုင်းရင်းသားတွေကညီညွတ်မှုကိုပြက်ပြားစေမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေခဲ့ပါတယ်ဒီစိုးရိမ်မှုတွေအပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စိမ်းညှိနှိုင်းအဖွဲ့ NCCT ရဲ့အဖွဲ့ဝင်ဗမူးကြီးခွန်ဟုတ်ကာကအခုလိုတုံ့တက်ပါတယ
်ဒီဝါကတနက်ဖွဲ့ခေါ်တယ်ပန်ပန်နဲ့လုပ်လို့အဲ့ဒါကတိုင်းပါစီရုံးညီညွတ်မှုကိုထိခိုက်မယ်လို့ပြောတဲ့ဟာတွေကမှားတယ်လို့မထိခိုက်ဘူးလို့တိုင်းပါစီရုံးကြီးအဲ့အထောက်အကူပြုနိုင်တဲ့နည်းလမ်းကိုသူတို့သတ္တတအားပေါ့လေသူတို့နိုင်တဲ့ဘက်ကသူတို့ရှင်းသားတဲ့နည်းနဲ့သူတို့လုပ်တာပါလို့
UWSP ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကတော့တခြားအဖွဲ့အစည်းတွေကိုထပ်မံဖိတ်ကြားဖို့ဆွေးနွေးညှိနှိုင်းနေစေဖြစ်တယ်လို့ VOA ကိုပြောဆိုထားပါတယ်တနင်္ဂနွေလုံးအပြစ်ခတ်ရက်စိမ်းညှိနှိုင်းအဖွဲ့ NCCT မှာပါဝင်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကတော့ပြီးခဲ့တဲ့မတ်လ31ရက်နေ့ကသဘောတူထားတဲ့ NCA ခေါ်တပြည်လုံးအပြစ်ရစာချုပ်မူကြမ်းကိုအဖွဲ့အစည်းအသီးသီးကခေါင်းဆောင်တွေတက်ရောက်တဲ့ထိပ်သီးညီလာခံကျင်းပပြီးအပြစ်သက်ဆွေးနွေးဆုံးဖြတ်ဖို့ပြင်ဆင်ထားပါတယ်။လာမယ့်လဆန်းမှာကျင်းပမယ့်ပန်ဆန်းညီလာခံကတော့အပြစ်သက်ဆုံးဖြတ်ပေးမယ့်ညီလာခံမဟုတ်ပေမဲ့တိုင်းသားအဖွဲ့တွေအားလုံးပါဝင်နိုင်မဲ့ထိပ်သီးညီလာခံရဲ့အကျိုးဆွေးနွေးပွဲဖြစ်နိုင်မယ်လို့လည်းဗိုလ်မှူးကြီးခွန်ဥကာကပြောပါတယ
်။ညီကြီးတဲ့လူအားလုံးလည်းမလာနိုင်ဘူး။ဒါကြောင့်ဝါမှာဆုံးတဲ့ဟာကတော့အကျိုးပေါ့။ဆုံးလာနိုင်တဲ့ဟာရဲ့အကျိုးဖြစ်နိုင်တာ။
လောလောဆယ်ထိပ်သီးညီလာခံကိုကရင်မျိုးသားအစည်းအရုံး KNU ရဲ့လော်ခီလာစခန်းမှာကျင်းပဖို့ညှိနှိုင်းနေပြီးဒီထိပ်သီးညီလာခံပြီးရင် NCA ခေါ်တပြည်လုံးအပြည့်အစာချုပ်ကိုတည်ပြုလက်မှတ်ရေးထိုးဖို့ဖြစ်လာနိုင်ကြောင်းလည်းပြောပါတယ်။အဲ
့ဒါစဉ်းစားနေတာညှိနှိုင်းနေတယ်။တို့လော်ခီလာပြန်လာမလားလို့စဉ်းစားနေတယ်။ဒီမှာပဲ NCA ထိုးရေးကိုစီမံချက်ချပါမယ်။ခတ်တော့လုံးလို့ရပါလား။အလုံးစိတ်သာသာရှိတဲ့သမတော်ဘက်ကလည်းတိုက်ပွဲတွေပါလေလျှော့လာမယ်ရလာမယ်ဆိုရင်တော့လာလာကောင်းနေတရားမှာ
တိုင်းသားလက်နက်ကိုင်အဖွဲ့အနည်းဆုံး16ဖွဲ့ပါဝင်တဲ့ NCCD ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရက်စိမ်းညှိနှိုင်းအဖွဲ့နဲ့ UPWC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ဟာတပြည်လုံးအပြစ်ရစာချုပ်နောက်ဆုံးမူကြမ်းကိုသဘောတူထားပေမဲ့တမ်မရော်ရဲ့ငြိမ်းချမ်းရေးမူ6ချက်အပေါ်မှာတော့ပြီးသက်ညှိနှိုင်းနိုင်တာမရှိသေးပါဘူး ဒီရပိုင်းတွေအတွင်းမှာတော့ကိုကန့်ဒေတာမှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေတာကြောင့်တနင်္ဂနွေအပြစ်ခတ်ရစဲလုပ်ငန်းစဉ်ကိုအဟန့်တမဖြစ်စေဖို့အတွက်တမရော်ကထိုးစစ်တွေရစဲဖို့အတွက်လည်းတိုင်းသာလက်နက်ကင်အဖွဲ့တွေဘက်ကတောင်းဆိုထားပါတယ်
။ကုမိုးစော်သတင်းပေးပို့ခဲ့တာပါ။ရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်နဲ့မောင်တုံးမြို့နယ်တွေမှာဗုဒ္ဓဘာသာဝင်တွေတကြံကာလရေကစားပြီးအပြန်မောင်တုံးမြို့အဝင်သုံးမိုင်ကိတ်မှာနေကြဆောက်တပ်သားတွေကရခိုင်အမျိုးသမီးတွေကိုမဖွဲမရပြုတ်လုရာကနေရခိုင်လူငယ်တွေနဲ့ပြဿနာဖြစ်ခဲ့ပါတယ်။အဲဒီနောက်ညဘက်ပိုင်းမှာနေကြားဆောက်တပ်သားတွေကတွေ့သမျှရဲသားတွေကိုလူစုလူဝေးနဲ့ရိုက်နှက်ခဲ့တဲ့အကြောင်း VOA သတင်းတော့မအေးမာကခုလိုသတင်းပေးပို့ပါတယ်
။ဗုဒ္ဓဘာသာဝင်တွေနေပါတဲ့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်နဲ့မောင်တော်မြို့နယ်ကဗုဒ္ဓဘာသာဝင်ရခိုင်လူငယ်တွေဟာမဟာတကြံကာလမှာမောင်တော်မြို့နဲ့ဘူးသီးတောင်မြို့ကိုလဲပတ်ပြီးရေကစားပြီးအပြန်မောင်တော်မြို့အဝင်သုံးမိုင်ကိတ်မှာစောင့်နေတဲ့နေသားဆောင်တက်နဲ့ပြဿနာစတင်ဖြစ်ခဲ့ရကြောင်းဘူးသီးတောင်မြို့နဲ့ရခိုင်အမျိုးသားပါတီဥက္ကဋ္ဌဦးထွန်းအောင်သိန်းကပြောပြပါဗ
ျ။ကားပေါ်မှာပါလာတဲ့အမျိုးသမီးတွေကိုဒီသုံးမိုင်ကိတ်ကနေပြီးတော့ဒီရေပတ်ဖို့အတွက်ကိုသူတို့ပခုံးကိုဖက်ပြီးတော့သူတို့ဟလာအတင်းဆွေးကြတယ်လို့ပြောတယ်ခင်ဗျာ။ဒီအုပ်ကိုရောက်တော့သူတို့ဟလာရေပတ်ပြီးတော့သူတို့ပိုးကိုပုံလိုက်ဟလာတင်မပုံလိုက်နဲ့သူတို့ကအဲ့လိုလုပ်တော့ဒီမှာပါလာတဲ့လူငယ်တွေကအဲ့တော့ဒါတွေရင်းကြတဲ့အတွက်ကြောင့်သူတို့ကပြောတဲ့အတွက်ကြောင့်သူတို့ရင်းချစ်တယ်လို့ပြောတယ်ခင်ဗျာ။အဲ့ဒါရင်းချစ်ပြီးတော့သူတို့ပြန်တော့ရတယ်။မတော်ကိုပြန်တော့အရင်ကကားသုံးပြီးနဲ့အဲ့ဒါတပ်ဖို့လေးစီတော့သူတို့ကဒီလက်နဲ့အသေးနဲ့သူတို့ဟိုဒီမြို့ထဲကိုဝင်တော့တယ်လို့ကျွန်တော်ကြားရတယ်ခင်ဗျာ။ဒီလိုဝင်တော့ဒီချိန်ဒီမှာမြို့ထဲမှာတွေ့ရအဲ့ဒါတွေ့တဲ့သူကိုတော့အခုလို့ဒီချိန်ဒီနယ်ဘက်တို့နဲ့ရိုက်ကြည့်လို့ပြောတယ်ခင်ဗျာ။အဲ့နောက်ပြီးတော့ဒီကားတစ်စီးလေးချိုးခဲ့တယ်လို့ကျွန်တော်သိရတယ်ခင်ဗျာ
။လူလူတွေကိုကာကွယ်ပေးရမယ့်တက်တီနဲ့ဒေသခံတွေကြားပြဿနာဖြစ်ရတဲ့အတွက်မဟာတကြံကာလပျော်ရွှင်စရာအချိန်မှာစိတ်မကောင်းစရာတွေဖြစ်ခဲ့ရတယ်ဆိုပြီးဆက်ပြောပြပါတယ်။အရက်သားတွေနဲ့နေသားဆောင်တက်သားတွေတင်းမာမှုဖြစ်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့မောင်တော်မျိုးနဲ့နေသားဆောင်တက်ကဒုရဲမှုအောင်မင်းထွေးကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အခုလိုပြောပါတယ်
။ဟုတ်ကဲ့အဲ့ဒါတွေကတော့ကျွန်တော်တို့ကတော့သူတို့ဒီဖြစ်တဲ့ဥစ္စာတွေကတော့ကျွန်တော်တို့ကပုံမှန်သူတို့ဒီဟိုကတာမလောက်တော့ရှိတယ်
အရက်သားတွေအရိုက်ခံရတာတို့ကားတွေချက်စီးခံရတာတို့ရှိရလို့ကြားလို့ပါရှင့်ဟိုအဲ့လိုမျိုးဖြစ်တာရောဟုတ်လားရှင
့်အားရရတော့ဝါရီတော့ဒီဒီဝါရီတော့မရှိပါဘူးကျွန်တော်တို့ကတော့ရုပ်ကိုရအရပါဝါရီဒါသူ့ဝါရီရရှိရပါဟိုကြီးမမဟိုမရှိပါဘူး
ဒီကိစ္စနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကတောင်းပန်မှုတွေရှိခဲ့ပေမဲ့ပြဿနာဖြစ်ခဲ့ကြသူတွေကိုအရေးယူဆောင်ရွက်တာတွေလုပ်ဖို့အပြင်ဖြတ်စည်းခံရတဲ့ကားနဲ့ပတ်သက်လို့ရော်ကြေးပေးဖို့တွေလိုအပ်တယ်ဆိုပြီးဦးထွန်းအောင်သိန်းကဆိုပါတယ်
။ဟုတ်လားဒီကိုကြီးတော်ကျူတော်ထားတဲ့ကိစ္စတခုကိုတော့သူတို့အဲ့လားတောင်းပန်တော့လေတောင်းပန်ပေါ့ဗျာ။နောက်ပြီးတော့အဲ့ဒီမှာအဲ့လားပြင်းမှုကျူတော်တဲ့သူတို့သူကိုတော့ဒီတဲ့ဥပဒေရတော်၎င်းတော့အဲ့လားဒီမှာပြည့်စည်တော့တဲ့ဟိုဟိုဥစ္စာလားကားတွေဓာရီသူတို့ကအရောပေးရမယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျာ။
ဧပြီလ14ရက်နေ့ညပိုင်းတုန်းကတော့မောင်တော်မြို့မှာအရက်သားလူငယ်တွေရိုက်နှက်ခံခဲ့ရပေမဲ့ဆေးရုံတက်ရောက်တဲ့အထိတော့အခြေအနေဆိုးတာမရှိခဲ့ဘူးဆိုပြီးဒေသခံတွေကဆိုပါတယ်ဧပြီလ15ရက်နေ့မှာတော့မောင်တော်မြို့ကဘူးသီးတောင်မြို့ဘက်ကိုလာရောက်ပြီးကြံရည်ကစားတာတွေကတော့ဆက်လက်ရှိနေတယ်ဆိုပြီးဒေသခံတွေကပြောပါတယ်ရှင
်မအေးမှသတင်းပေးပို့ချက်ဖြစ်ပါတယ်မနေ့ကကြံပွဲတော်အကြနေ့ရန်ကုန်မန္တလေးမြို့တွေမှာရေကစားမှန်းတက်တွေကျန်းကျွန်တာပြိုကျတာတွေဖြစ်ခဲ့တာကိုကြည့်ရင်မန္တရဲ့ခန္ဓာရည်ဝင်ထက်လူရည်ပိုတင်တာကြောင့်လို့ဆောက်လို့ရည်နဲ့ဒီဇိုင်းပုံစံအကြံပေးတွေကသုံးသပ်ကြပါတယ်ရန်ကုန်မြို့တော်စီပင်တရားရည်ရဲ့စီကံချက်တွေခြားထားပေမဲ့လိုက်နာမှုအားနည်းတာကြောင့်လို့ဝေဖန်နေကြပါတယ်အပြည့်စုံကို VOA သတင်းတောက်မတ်တင်ကြီးလင်းပြောပြမှာပါ
2015ခုနှစ်မဟာတကြံအကြနေမှာရန်ကုန်မြို့ကဘဲရက်ရေကစားမန်တက်ကျန်းကျွန်ကြတာဟာမန်တက်ပေါ်မှာရေကစားသူတွေအလွန်အကျွံခုံပေါက်တာကြောင့်ဖြစ်နိုင်တယ်လို့ဗီတုကနဲ့စောက်လုပ်ရေးအကြံပေးမတ်ယူယူသွင်းကသုံးသပ်လိုက်ပါတယ
်မန်တက်တွေကပေါ်စိတ်ထားပေါင်းလေးချင်းတွေပါလေခြားထားရတာမှမဟုတ်တာလေဒီလိုမျိုးရဲ့မြေကိုတိုင်ုံကြီးအဝင်ဆိုက်ထားရတာဆိုတော့ထပ်ရိုက်ထည့်တယ်လို့ဖြစ်တာမျိုးဖြစ်နိုင်တာပေါ့နော်အဓိကလူတွေခုံနာများတာခုံနာတော့ခုံနေတော့ဟေးမြေကလည်းပို့ပျော့လာတယ်လေပုံပုံမှန်တက်ဖို့သူကရမ်းပျော့နေမှာဆိုတော့တားခုံတော့အဲ့လိုတုံနဲ့ရိုက်ထည့်သလိုဖြစ်မှာပေါ့မန်တက်ကအပေါ်အားဟာတွေကကျန်းနေတာဆက်တက်ဖြစ်နေအောင်မကျိုးနိုင်ရင်တော့မှသူကဝင်သွားတာလည်းဖြစ်နိုင်
မန္တက်စီစဉ်သူတို့ဖြစ်တဲ့ကိုနေလင်းအောင်ကလည်းမန္တက်ရဲ့ခန်းနိုင်ဝန်အားထက်လူဦးရေပိုတင်တာကြောင့်လည်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်ရန်ကုန်မြို့တော်ရှိ ူနိုက်ကော်မတီကကျွန်တော်တကြံမတဲ့ဆက်လို့ရနေပတ်သက်ပြီးတော့ရှင်ဒီကနေ့44ရက်ထုတ်တယ်ဗျာဒီကနေ့44ရက်မှာလူရောက်250ကျော်ပဲတင်လို့ရတယ်ထင်တယ်အဲ့ဒီလိုမျိုးပါတယ်ဗျအဲပါအဲ့လိုမျိုးတော့ရှိတယ်ဗျအဲဒါနဲ့တကြံမတဲ့တရားတော့မတဲ့တိုင်းလူပါပဲမတဲ့တိုင်းလူပါပဲသူကတော့ဒီချက်ပို့ပြီးတင်ရတာမျိုးရှိတယ်ဗျအဲ့တော့ဒီကျွန်တော်ထင်တာကတော့တင်လိုက်တဲ့လူရင်းနဲ့ဒီမန္တရဲ့ခဏဝါနဲ့မမျှလို့အဲ့လိုမျိုးဖြစ်သွားတယ်ဆိုတော့ထင်တာ
ပဲဗျ။ရန်ကုန်မြို့ကရေကစားမန္တအများဆုံးရှိတဲ့ကဘာအေးဖျားလမ်းကမန္တတွေကိုသွားရောက်ဖြစ်တဲ့ရေကစားသူတို့ကလည်းလူဦးရေပိုတင်တာကြောင့်ပဲဖြစ်နိုင်တယ်လို့ဆိုပါတယ်
။အခုထင်တယ်သူတို့ရဲ့ structure ပဲတုံးထားတာတဲ့တိတ်ဟိုကတော့မဖြစ်ဘူးပဲဟိုရင်အားနဲ့တော့အောင်တော့လည်းလုပ်ထားတာတော့မဟုတ်ဘူးသီလား။တုံးထားတဲ့တစ်တွေပါရလေ။ခိုထားတဲ့ပုံစံတော့ဟိုအဲ့ဒါတော့တကယ်ဆောက်တဲ့ပုံစံပဲရှိမယ်။အခုလို့ရှိတာတော့ခိုထားတဲ့ပုံစံပါလေ။အဲ့လိုမျိုးတော့ဟိုအရင်ခုဝိလောက်ထားပုံတော့မဟုတ်ဘူးသူရောအရင်များတယ်ဆိုရပုံကတော့တော့တည်ထားတယ
်စီးပွားရေးမန်နက်တီအနေနဲ့မန်တက်ဆောက်လုပ်ရေးစရိတ်တွေမြင့်တက်လာတာကြောင့်တတ်မှတ်လူရေထပ်ပို့ပြီးတင်ကြတယ်လို့ကိုနေလင်းအောင်ကရှင်းပြပါတယ
်ပတ်စံတယောက်ကိုလက်မှတ်ရောင်းတယ်ဗျနော်လက်မှတ်တယောက်ကို4000 5000အဲ့လိုမျိုးရောင်းကြတယ်လူကိုထောင်နဲ့ချီပြီးတင်ကြတာမျိုးတွေရှိတယ်ဗျအဲ့လိုတင်ပါလဲမန်တက်တွေကအများကျန်တာမျိုးအရင်ချီတာမျိုးရှိတယ်ဘာလို့လဲပါမစ်တောင်ပဲမန်နက်ဆောက်လုပ်ရေးမှာပါမယ်ပါမစ်တောင်ပဲတရားတယ်ဒီနေ့ပါမှဆိုလို့ရှိရင်400 500
ရေကစားမန်နက်တွေအနေနဲ့ကြမ်းကြွတာမြေကြွတာပြိုကျတာစတာတွေကိုအတက်နိုင်ဆုံးရှောင်ရှားဖို့လက်သမားအဖွဲ့တွေကိုအစင်းသင့်ထားရှိဖို့လည်းလိုအပ်တယ်လို့ကိုနေလင်းအောင်ကဆိုပါတယ်
အဲ့လိုလက်သမားတွေတကယ်လိုအပ်တဲ့ဒီအလို့သမားတွေကိုစတမ်းလိုက်ထားတာပို့လို့လိုတယ်ဗျအဲ့ဒါမှတကယ်လို့မန်တကအခြေအနေမကောင်းဆိုရှင်လိုအပ်တဲ့တစ်တွေကိုဒါမျိုးထုတ်ဖို့တကယ်လို့အရင်နဲ့ထားဖို့ကတော့မန်တတိုင်းမလိုရလို့ကျွန်တော်မြင်တာဗျဟိုစီကန်ကျစ်ကိုလိုက်နာမှုပိုင်းအားတော့အားနေတာဗျမန်တတော်တော်များများကတော့ဒါမျိုးကတော့ရှိကောင်းရှိတယ်ဗ
ျမနေ့ကတကြံအကြနေမှာတော့ရန်ကုန်မြို့ကပိုင်အေးဖျားလန်းကဘဲရက်ရေကစားမန်တမှာကြမ်းကြွကြခဲ့ပြီးမြဲဆူဆူရွရွမဖြစ်ခဲ့တာကြောင့်ညနေပိုင်းမှာရေဆက်ကစားနိုင်ခဲ့ပြီးမန္တလေးမြို့ကနွေရည်ရေကစားမန်တကတော့ပြိုကျခဲ့တာဖြစ်ပြီးပုံပဲထိခိုက်မှုအနည်းငယ်ရှိခဲ့ပါတယ်ရှင
် VOA သတင်းတော်မတ်တင်ကြီးလင်းပြောပြသွားတာပါအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို Asia Set 7 Jodu ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာနောက်ထပ်2နာရီကြာည9နာရီမှာထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 25 32တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတင်ပြပါမယ
်။ UN နောက်ဆုံးစစ်နျူကလ িয়ার သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ကဒီကနေ့ပဲပြောလိုက်ပါတယ်။ UN နဲ့နျူကလ িয়ার သဘောတူညီချက်ကိုလွှတ်တော်ကပြန်လည်သုံးသပ်ဖို့အဆိုပြုထားပြီးတဲ့နောက်ဥပဒေမူကြမ်းကိုသမ္မတကလက်မှတ်ရေးထိုးမယ်လို့ကတိပြုပြောကြားပြီးတဲ့နောက်မှာပဲမစ္စတာကယ်ရီကအခုလိုပြောဆိုလိုက်တာပါ။အကြံဖက်ဝါဒကိုအစိုးရကိုယ်တိုင်ကအားပေးနေတဲ့တိုင်းပြည်ဖြစ်တဲ့သတ်မှတ်ခံထားတဲ့ကျူဘားနိုင်ငံကိုစင်းကနေပယ်ဖြစ်ပေးဖို့အမေရိကန်သမ္မတဘရက်အိုဘားမားရဲ့ဆုံးဖြတ်ချက်ကိုကျူဘားနိုင်ငံကချေဆွလိုက်ပါတယ်။အစကတည်းကထဲသွင်းမထားတဲ့စင်းတွေကနေပယ်ဖြစ်ဖို့သမ္မတအိုဘားမားရဲ့မျှတတဲ့ဆုံးဖြတ်ချက်ကိုချေဆွတဲ့အကြောင်းအမေရိကန်ဆိုင်ရာကျူဘားထိပ်တန်းသံတမန်ဟိုစဖိနာဗေဒါကအင်္ဂါနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ယူရနိုင်ငံအမ်ဘာပြည်နယ်မြို့တော်ပြင်ပကနယ်မြေတွေကို IS သွေးကြွတွေဒီကနေ့ပဲထပ်မံသိမ်းပိတ်လိုက်တဲ့အကြောင်းဒေသခံတွေနဲ့ဆိုးရတောင်းရှိသူတွေကပြောပါရယ်ရမဒီမြို့ရဲ့အရှိဘက်မိုင်းနှင်းငယ်ကွာမှာရှိတဲ့ Elbu Garden အရက်ကိုဒီကနေ့အယုံတက်ချိန်မှာစစ်သွေးကြွတွေစီးနင်းတက်ခတ်ပြီးသိမ်းပိတ်ခဲ့ကြတာပါ။ဤရဝင်းကြီးချုပ် Hader El Abadi ကတော့မချသေးငါထိခရမြို့ကိုစစ်သွေးကြွတွေလက်ကနေပြန်လည်သိမ်းပိတ်နိုင်ခဲ့ပြီးတဲ့နောက်အမ်ဘာပြည်နယ်ကိုထိန်းချုပ်နိုင်မှုဆက်လက်ကြိုးပမ်းမယ်အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာကလေးကပြောဆိုထားတာပါ။American ရဲ့အဝေးထိန်း drone လေယာဉ်နဲ့တိုက်ခိုက်မှုကြောင့်ထိတ်တန့်ပါလာရေးကောင်းဆောင်တူဖြစ်တဲ့ Abraham Rubashi တိဆုံးခဲ့တဲ့အကြောင်းယမန်နိုင်ငံမှာရှိတဲ့ Al-Qaeda အဖွဲ့ဘွဲကမနေ့ကကြေညာလိုက်ပါတယ်။တိဆုံးသွားသူဟာ Sorry နိုင်ငံသားဖြစ်ပြီး2006ခုနှစ်တုန်းကကျူဘားနိုင်ငံက American ရဲ့ Guantanamo Bay အချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီးတဲ့နောက်ယမန်နိုင်ငံမှာရှိတဲ့ Al-Qaeda အဖွဲ့ကိုပူးပေါင်းခဲ့တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။တရင်ချင်းညို့ကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီညနေခင်းအစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Lennon Trinkus ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းနိုမီတာ7925ရုပ်ကနေတင်ဆက်ခဲ့တာပါသောရရှင်နေတကြံကာလမှာပျော်ရွှင်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
Thank you.
This program has come to you from the Voice of America, Washington.